ပြည်အခေါ်နိုင်ငံသားတွေကိုမြန်မာပြည်မှာအမြဲတမ်းနေထိုင်ခွင့်စနစ်နဲ့လာမယ့်အောက်တိုဘာလကုန်ကစပြီးကျင့်သုံးမှုရှိနေကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးကပြောဆိုလိုက်ပြီးဒီစနစ်ကိုကျင့်သုံးမယ်ဆိုရင်မြန်မာပြည်ဟာစင်ကာပူနိုင်ငံလိုတိုးတက်လာနိုင်လိမ့်မယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်နေပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုမိုးစောကပြောပြပါမယ်။
ဟုတ်ကဲ့တပည့်နိုင်ငံသားခံယူမှုကိုဆွန့်လွတ်စရာမလိုပဲမြန်မာပြည်မှာအချိန်ကာလတစ်ခုအထိနေထိုင်ခွင့်နဲ့အလုပ်လုပ်ကင်ခွင့်ရရှိစေမဲ့ PR ခေါ်အမြဲတမ်းနေထိုင်ခွင့်စနစ်ကိုမြန်မာအာဏာပိုင်တွေက2012ခုနှစ်ကတည်းကစတင်ဆွေးနွေးခဲ့ရကလာမယ့်အောက်တိုဘာလအတွင်းမှာစတင်ကျင့်သုံးတော့မှာဖြစ်ပါတယ်။ဒီလိုကျင့်သုံးနိုင်တော့မဲ့အခြေအနေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ရီကအခုလိုပြောပါတယ်။
အော်တိုဘာလာမှာအကောင့်တွေဘလို့ရှိပါတယ်နိုင်ငံတော်ကြီးခဲ့တယ်ကျွန်တော်အော်တိုဘာလာမှာအကောင့်တွေဖော်သွားလို့ပြောပါတယ်အဲ့တော့ကျွန်တော်လည်းဂရီပြေးပြပါပြီအော်တိုဘာလာနောက်ဆုံးရက်လောက်မှာပြအောင်ကျွန်တော်လုပ်ပါမယ်ပြရစနစ်ကိုပြီးပါပြီခင်ဗျဟိုနီးဥပဒေပါကျွန်တော်တို့နိုင်ငံတော်အစိုးရကလည်းသမရာကြီးဥဆောင်တဲ့နိုင်ငံတော်အစိုးရအဖွဲ့ကလည်းဟိုခွင့်ပြုပြီးပါပြီနောက်ပြီးတော့လွှတ်တော်ကလည်းခွင့်ပြုပြီးပါပြီဆိုတော့အော်တိုဘာလာမှာအပြီးအကောင့်တွေဖော်ပေးပါလို့လည်းဟိုအကြီးကြီးရမှတ်မှာပြပါပြီတော့ကျွန်တော်ကတော့အော်တိုဘာလာနောက်ဆုံးဘတ်လောက်ဟိုအကောင့်တွေဖော်မယ်လို့ကျွန်တော်ဒီမှာကတည်းကဂရီကိုပြပါပါတယ်အမေနဲ့ resident system ပြောတာနော်ဟိုကဟိုပြရမှာဘူ
းဒါကတော့ online ကနေ visa လျှောက်ထားတာကိုစတင်ခွင့်ပြုကြောင်းထုတ်ပြန်တဲ့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်အမြဲတမ်းနေထိုင်ခွင့်ကိုအသိပညာရှင်အတတ်ပညာရှင်တွေယင်းဒီမြုံနံသူတွေတခြားနိုင်ငံသားခံယူထားတဲ့မြန်မာနိုင်ငံသားဟောင်းတွေနဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံခြားသားသွေးနောသူတွေဆိုပြီးစံလေးမျိုးခွဲခြားလက်ခံသွားဖို့နဲ့အမြဲတမ်းနေထိုင်ခွင့်ပေးရမှာတော့ကနဦးကာလနေထိုင်ခွင့်ကို၅နှစ်ခွင့်ပြုဖို့တတ်မှတ်ထားပါတယ်။စီးပွားရေးပညာရှင်ဦးလာမောင်ကတော့စင်ကာပူနိုင်ငံမှာဒီစနစ်ကိုကျင့်သုံးပြီးတိုးတက်မှုရနေတာကြောင့်မြန်မာပြည်မှာလည်းအလားတူတိုးတက်လာနိုင်ကြောင်းသုံးသပ်ပါတယ်
။စင်ကာပူနိုင်ငံဟာဘာသင်္ကန်းစားတာဘာပစ္စည်းမရှိပါဘူး။နော်နိုင်ငံလေးသေးသေးလေးပါ။အင်မတန်ချမ်းသာကြွယ်ဝပါတယ်။အဲ့ဒီလိုချမ်းသာသွားတာဟာနိုင်ငံခြားကိုသူတို့ special economic zone နဲ့ industrial zone ကြကြနာနာလုပ်ပြီးတော့ဖိတ်ခေါ်ပြီးတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလာလုပ်စေပါတယ်။ဒါနိုင်ငံခြားသားဖြစ်ဖြစ်စင်ကာပူမှာသွားပြီးအလုပ်လုပ်ရင်အလုပ်ကံရတာနဲ့ PR ရပါတယ်။ permanent resident လာကကောင်းကောင်းနဲ့အလုပ်ပြီးတခြားရသွားရင်ညရောအိမ်ရောဝယ်ခွင့်ရှိပါတယ်။အဲ့ဒါကြောင့်စင်ကာပူကိုနိုင်ငံခြားသားတွေလာပြီးဝိုင်းပြီးအလုပ်လုပ်လိုက်ကြတာဟာစင်ကာပူကြီးဒီနေ့တော့ချမ်းသာသွားပါလေအခု PR စနစ်ပြီးတော့မယ်ဆိုပြီးတော့အဲ့ဒါပြတ်ထန်းလိုက်ရင်တော့ဥပဒေမှာထည့်လိုက်ရင်တော့တိုက်ပြီးအမှန်ကျူးရှိပါတယ်လို့ပဲပြောချင်ပါတယ
် PR ခေါ်အမြဲတမ်းနေထိုင်ခွင့်စနစ်ကျင့်သုံးမယ်ဆိုရင်ရန်ကုန်မြို့ကလူနေတိုက်ခန်းဈေးတွေလည်းကျဆင်းလာနိုင်ကြောင်းပြောပါတယ
်အခုသူတို့ PR မရတဲ့အတွက်ရက်ွက်တီတွေကတိုက်ခန်းတွေမှာရှောက်ပြီးတော့ကားနေရပါလေနော်ဟိုဟိုတယ်ရလည်းမလောက်ဟိုသူတို့နဲ့ကြိုက်နေတဲ့ resident တွေလည်းမလောက်တော့အဲရက်ွက်ကတိုက်ခန်းနေဈေးတွေခုန်ခုန်တက်သွားပါလေအကယ်၍များသူပြာစနစ်ပေးပြီးတော့သူတို့ကြကြနာနာနိုင်ငံခြားရက်ွက်ကလေးတွေနဲ့စနစ်တကျလေးဖန်တီးပေးမယ်ဆိုရင်ဒီနေ့တိုက်ခန်းဈေးနှုန်းတွေလည်းပြန်ကျလာနိုင်ပါလေ
မြန်မာပြည်ရဲ့ရိုးရာယဉ်ကျေးမှုအရထိမ့်သိမ်းလှုပ်ဆောင်နိုင်မယ်ဆိုရင် PR ခေါ်အမြဲတမ်းနေထိုင်ခွင့်စနစ်ကျင့်သုံးတာကြောင့်စူးကျိုးတက်ရောက်မှုတွေမရှိနိုင်ကြောင်းလည်းဦးလာမောင်ကပြောပါတယ် PR ခေါ်အမြဲတမ်းနေထိုင်ခွင့်စနစ်နဲ့ပတ်သက်တဲ့လုပ်ငန်းညှိနှိုင်းအစည်းအဝေးတစ်ခုမှာတော့ဒုတိယသမ္မတဦးညံထွန်းက PR စနစ်ကျင့်သုံးတာကြောင့်ဤပညာအရင်းဤလူစွမ်းအားအရင်းအမြစ်အလုပ်ကိုင်ခွင့်လန်းတွေမိမိတို့နိုင်ငံအတွင်းကိုစီးဝင်လာနိုင်ပြီးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူကောင်းတွေရရှိနိုင်မှာဖြစ်တယ်လို့နိုင်ငံတော်ကပေးအပ်တဲ့အခွင့်အလမ်းကောင်းတွေကိုစုပ်ကင်ပြီးကြိုတင်စီမံမှုတွေနဲ့နယ်ပယ်အသီးသီးကိုဤမျိုးစုံနဲ့စိတ်ဝင်ထိုးဖောက်ဝင်ရောက်တာတွေလည်းရှိလာနိုင်ကြောင်းနိုင်ငံသားတွေအတွင်ရှင်ပြိုင်မှုတွေများပြားလာနိုင်ကြောင်းနဲ့ရာဇဝတ်မှုတွေလည်းများလာနိုင်ကြောင်းထောက်ပြပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကတည်ဆဲဥပဒေအရနှစ်နိုင်ငံသားခံယူခွင့်ပြုမထားတာကြောင့်ပြည်ပမှလာရောက်မဲ့ပညာရှင်တွေယင်းဤမြုံနံသူတွေနဲ့တခြားနိုင်ငံသားခံယူထားတဲ့မြန်မာနိုင်ငံသားဟောင်းတွေတွေ့ကြုံနေရတဲ့အခက်အခဲတွေကိုဖြေရှင်းဖို့အတွက် PR ခေါ်အမြဲတမ်းနေထိုင်ခွင့်စနစ်ကိုအကောင့်ထဲပေါ်တာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။